ိုင်းနိုင်ငံအလဲပိုင်းသမောစခွန်ခရိုင်မဟာချိုင်ဒေသမှာအခြေစိုက်ထားတဲ့ AAC အလို့သမားကူညီခရာမှာကူညီဆောက်ရှောက်ထားတဲ့မြန်မာ60ကျော်ကိုထိုင်းအနာပိုင်းတွေကခေါ်ဆောင်သွားတဲ့သတင်းကိုတင်ပြပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 ရေးပေါ်ကာလမှာဒုက္ခရောက်နေတဲ့တရားမဝင်မြန်မာနိုင်ငံသားတွေကိုလက်ခံထားမိတာကြောင့်မြန်မာလူသမားတွေကိုအကူအညီပေးနေတဲ့ AAC ခရာကိုထိုင်းအနာပိုင်းတွေကဝင်ရောက်စီးနင်းနေတာပါ။ဒီနောက်မှာတော့တရားမဝင်မြန်မာအလို့သမားတွေအပါအဝင်ဂေဟာမှာကူညီကယ်ဆယ်ထားတဲ့လူ60ကျော်ကိုဂျွန်လ6ရက်နေ့ကခေါ်ဆောင်သွားခဲ့ကြောင်း AAC အလို့သမားကူညီရေးအဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကအခုလိုပြောပြပါတယ်
။ဒီမှာကိုယ်နဲ့ဒီကာလမှာဆက်ယုံပိတ်သွားလို့အလို့သမားတွေကပြည်ရုံးသွားဖမ်းခံတာအဖမ်းခံတဲ့အချိန်မှာပြန်ကြည့်လို့သွားဖမ်းခံတာခံကမိကကြီးကမရှိလို့ဒါပေမဲ့ပြည်ရုံးကမဖမ်းသူတို့ပြန်ပို့လို့မရဘူးဆိုပြီးတော့ပြန်တွက်လိုက်တော့အဲ့ဒီလို့မှလမ်းပေါ်ရောက်လို့ကျွန်တော်တို့ဥပဒေကဆရာတော်ကဒဂါကြီးခရီးလေးလမ်းပေါ်မှာဆိုတော့ကူညီထားပါဆိုပြီးတတိယဟိုဒဂါကြီးကိုကူညီတောင်းတယ်ဆိုတော့ကျွန်တော်လည်းဘာမှပြောမရဘူးနဲ့တို့မှလက်ခံလိုက်တာအဲ့ဒီခလေးတွေကသူများသွားတာအမှန်တော့ဒီရက်ထဲမှာကျွန်တော်လူ20စိတ်နဲ့ထားထားတာကျွန်တော်ကြေယာမှာလူ20စိတ်ကိုခြံခြံလေးနေရတယ်နော
်
အခုဒီရက်ထဲမှာသူက60ဖြစ်သွားတာကဒီမှာတန်ရုံးလာတဲ့သူကလူစုလူဝေးနဲ့ပြည်နယ်လက်မခံရဘူးအဲ့တော့ကျွန်တော်တို့ဒီလူသမားတွေကိုဒီမှာနေရာတိကျကျလေးလို့ဒီမှာထားရပါဆိုတော့သူကအဲ့ဒါကိုမင်းတို့တော့ငါတို့အမှုမလုပ်ဘူးငါတို့ခေါ်ဝါမယ်ဆိုပြီးအကုန်လုံးကလေးမွေးကင်းတာကလေးကကုန်ခေါ်ဝါတာခေါ်ဝါပြီးသူတို့ကတော့အချုပ်တဲဥတော့မထည့်ဘူးသူကဖုံးကြောင်းကြောင်းမှသူကထားပြီးတော့အဲကွန်ဂျီစင်တာပုံစံမျိုးသူက၁၄ရက်ဝင်ခိုင်းတာပေါ့အဲ့လားမနေ့ကတော့၁၆ရက်ပြန်ပို့တယ်တကယ်ပြန်ညီတဲ့လူတွေကသူကပြန်ပို့တယ်အခုနောက်တကယ်ပြန်ညီတဲ့လူတွေကိုလည်းသူကဆက်ပြီးပို့ပေးမယ်ခိခိုက်ပြန်ရတဲ့လူတွေတော့သူတို့ပတ်ဆံရတဲ့ဒီသူတို့အဲ့ဒီစင်တာမှာထားပြီးတော့ကူညီပေးမယ်ကျွန်တော်တို့ကြည်ရတော့ပြန်မလွတ်တော့ဘူးလောလောဆယ်အနေထားအဲ့ဒီ
ဂျွန်လ9ရက်နေ့မှာတော့ AAC ကရာကခြံစည်းရိုးတွေကိုအရက်သားတချို့ကစတင်ရိုက်ဖြတ်ဖြတ်စည်းခဲ့တာကြောင့်ဒီလောက်ရက်ကိုရက်တန့်ဖို့မြန်မာတန်ယုံကညှိနှိုင်းပေးခဲ့ရပြီးညနေပိုင်းမှာတော့မြို့နယ်အာဏာပိုင်တွေနဲ့ပြည်လည်မှုရခဲ့တယ်ဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ
်ငါတို့လည်းဟိုရဲရဲမှားထားလို့လေငါတို့မြို့နယ်မှားထားလို့ဆိုတော့သူလိုက်ချွေစေတော့ခြံစည်းရိုးနားကိုတော့ဝက်လောက်ကုန်သွားပြီတန်ယုံကတိပါတော့တန်ယုံကလာတားလိုက်တာအခုတန်ယုံနဲ့ဥရရအောင်တဲ့တာမကြီးရဲ့ညားကျင်းနဲ့ကျွန်တော်တို့မြင့်မြမှုနဲ့တက်တည်ပြီးတော့ခုနကအစီအစဉ်မှာပြီးရဲ့ပြီးတဲ့အခါကျတော့ကျွန်တော်တို့ကိုရေကွန်းပေးတယ်သူတို့ကတော့မလုပ်ပါနဲ့လို့အခုလောလောဆယ်ကျွန်တော်အဲ့အစီအစဉ်ကိုရောက်နေတာပေါ့ဒါမှဒီယာကြီးတစ်ခုလုံးတော့မဖြူတော့ဘူး
AAC မြန်မာလူသမားကူညီအဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာဒုက္ခရောက်နေတဲ့မြန်မာလူသမားတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့လူမှုအခြေပြုအလို့သမားအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီကိဟာမှာတော့လုပ်ငန်းခွင်မှာထိခိုက်ဒဏ်ရာရလို့အမှုရင်ဆိုင်ရသူတွေလောကကနစ်နာကြေးရဖို့စောင့်နေသူတွေကိုလက်ခံဆောက်ရှောက်မှုပေးနေတာပါဒါပေမဲ့ထိုင်းနိုင်ငံထဲမှာတရားဝင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းမဟုတ်တာကြောင့်နားလည်မှုနဲ့ပဲမြို့နယ်အာဏာပိုင်တွေကခွင့်ပြုပေးထားခဲ့ပါတယ်ဒါပေမဲ့တစ်နှစ်မှာ10ကြိမ်တက်မနေစစ်ဆေးမှုတွေခံရပြီးအခုလိုမျိုး COVID-19 ရေးပေါ်ကာလမှာတော့အလုတ်ပြုတ်ပြီးနေရပြန်မရတဲ့တရားမဝင်မြန်မာနိုင်ငံသား30ကျော်ကိုလက်ခံထားပေးပြီးတဲ့နောက်အခုလိုမျိုးပြဿနာတွေကိုကြုံရတာပါ AAC မြန်မာလူသမားကူညီရေးအဖွဲ့ဟာတည်ထောင်ထားတဲ့9နှစ်တာကာလအတွင်းမှာအလုတ်သမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့ပြီးလူသမားရေးရာကိစ္စတွေမှာနစ်နာကြေးရဖို့အကူအညီပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်အလုတ်ပြုတ်ပြီးနစ်နာကြေးရဖို့အမှုရင်ဆိုင်နေရတဲ့အလုတ်သမားတွေကိုယာယီအကူအညီပေးနေတဲ့လုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီကိဟာကိုလည်းပတ်ဖို့အတွက်မြန်မာလူသမားတွေကပဲအလူငွေထည့်ဝင်ကူညီနေကြတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ